Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။တော်ရရှင်ပေါင်းဘေးရနဲ့ကင်းရှင်နဲ့နေ့တနေ့ဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ။2022ခုနှစ်ဩဂုတ်လ10ရက်တနင်္ဂနွေနေ့ညဘက် VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet ဆံမျက်နှာအပြင် Facebook နဲ့ YouTube တို့ကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါရစေခင်ဗျာ။ဒီကနေ့မှာတော်ရရှင်တို့နားဆင်ကြရမှာတွေကတော့ရှိလေလုံးညပတ်လည်နေ့မှာစစ်အာဏာသိမ်းဆန့်ကျင်မှုဆန္ဒပြပွဲတချို့ရှိခဲ့တာအီရန်နိုင်ငံစစ်မဲ့ပြုခွင့်အမေရိကန်လွှတ်တော်ခွင့်ပြုမိတ်ပယ်ဖျက်ဖို့အခြေအနေ2022ခုနှစ်ဆောင်းဝါဒီအိုလံပစ်အားကစားပွဲကိုတရုတ်နိုင်ငံမှာကျင်းပမဲ့ပေါ်အငင်းပွားမှုရှိနေတာတွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့
ဒီစိတ်ခံစားမှုတွေကိုကြော်လွန်ပြီးတော့ပြည်တွေထိခိုက်နေတာမှုအနည်းဆုံးဖြစ်အောင်ပြီးတော့ဒီဒီမိုကရေစီရေးဖက်ဒရယ်ရေးလမ်းကြောင်း
ရှိနိုင်ငံရေးဖြစ်စဉ်တွေပေါ်ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့တုံ့တက်ဆွေးနွေးထားတဲ့မြမရေးဆွေးနွေးကဦးစည်သူအောင်မြင့်ရဲ့သတင်းတုံ့တက်ချက်မြမပြည်မပေးစာများကန္တာနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ဇွန်ဝင်းလိုက်နဲ့အတူမမြသစင်အောင်တို့ကတင်ဆက်ပေးကြပါမယ်ခင်ဗျာခေတ်ကျင်းမြန်မာနိုင်ငံရဲ့တမိုင်းမှာအကြီးဆုံးပြောင်းလဲမှုဖြစ်စေခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့33နှစ်မြောက်နှစ်ပတ်လည်နေ့အဖြစ်နဲ့မြန်မာနိုင်ငံအတွင်းကမြို့နယ်အတော်များများမှာအာဏာရှင်ဆန့်ကျင်ရေးဆန္ဒဖော်ထုတ်မှုတွေပြုလုပ်ခဲ့ကြပါတယ်စစ်ကောင်စီကလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲမန္တလေးမြို့ကမြတောင်တပိတ်စစ်ကြောင်းဟာရှစ်လေးလုံးနှစ်ပတ်လည်အထိမ်းအမှတ်အဖြစ်နဲ့လက်မတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ
်
ဒါပြင်မန္တလေးမြို့ကတက္ကသိုလ်ကျောင်းသားတမကစစ်ကြောင်းဟာလဲ88ကကျွေးဟောင်း27မှာအပီတောင်းဆိုတဲ့ကျွေးကြော်တန်းနေအော်ဟစ်ပြီးအာဏာရှင်ဆန့်ကျင်ရေးဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒီချိန်ထဲမှာပဲစစ်အာဏာရှင်ဆန့်ကျင်ရေးတိုက်ဖြတ်ရေးလုပ်ငန်းတွေအရှင်မြင့်လှုပ်ဆောင်ဖို့နဲ့မြေပြင်တပိတ်တိုက်ပွဲတွေပုံမှုအားကောင်းလာစေရေးအတွက်ရည်ရွယ်ပြီးမန္တလေးတပိတ်အင်အားစုကိုဖွဲ့စည်းလိုက်ကြောင်းမန္တလေးမြို့မှာရှိတဲ့တပိတ်စစ်ကြောင်း9ခုကဒီကနေ့ပူးတွဲကြေညာချက်ထုတ်ပြန်ပါတယ်1988ခုနှစ်ဩဂုတ်လ10ရက်နေ့မှာဖြစ်ပေါ်ခဲ့တဲ့ဒီမိုကရေစီအရေးလူထုလှုပ်ရှားမှုကြီး33နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်အဖြစ်နဲ့ရန်ကုန်တိုင်းအတွင်းကမြို့နယ်တချို့အပါအဝင်စကိုင်းတိုင်းစလင်းကြီးမြို့ကတပိတ်စစ်ကြောင်းဒဇယ်မြို့လူငယ်တွေရဲ့တပိတ်စစ်ကြောင်းကချင်ပြည်နယ်မိုးကောင်းမြို့ကလူငယ်တွေရဲ့ရှစ်လေးလုံးအရေးတော်ပုံစစ်ကြောင်းစသဖြင့်မြန်မာနိုင်ငံတဝန်းကမြို့နယ်အတော်များများမှာစစ်အာဏာသိမ်းမှုဆန့်ကျင်ရေးဒီမိုကရေစီရရှိရေးတို့အတွက်ဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့ကြပါတယ်1988ခုနှစ်မှာဖြစ်ပေါ်ခဲ့တဲ့အဲ့ဒီလူထုရဲတော်ပုံကြီးကိုစစ်တပ်ကအကြမ်းဖက်ဖြိုခွဲခဲ့ပြီးတဲ့နောက်စက်တင်ဘာလ18ရက်နေ့မှာအာဏာသိမ်းခဲ့ပါတယ်။ရှစ်လေးလုံးရဲတော်ပုံကြီးအတွင်းစစ်တပ်ရဲ့အကြမ်းဖက်ပြစ်ခတ်တပ်ဖြတ်မှုတွေကြောင့်လူပေါင်းထောင်ချီသေဆုံးခဲ့တယ်လို့ခန့်မှန်းပြောဆိုထားကြပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ COVID-19 တတိယလှိုင်းအရှိန်ရော့မသွားသေးပဲပြည်내တိုင်းဒေသကြီးအားလုံးမှာကူးစက်မှုတွေဖြစ်ပေါ်နေတဲ့အပြင်ပြည်ပကပြန်လာသူတွေထံမှလည်းကိုဗစ်ကူးစက်နေတာကိုဆန်းသက်တွေ့ရှိရကြောင်းကျန်းမာရေးနဲ့အာဂါသဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒါကြောင့်လဲရောဂါပိုးထိန်းချုပ်နိုင်ရေးအတွက်အစိုးရရုံးနေတဲ့စာတင်ကြောင်းတွေကိုဩဂုတ်လ15ရက်နေ့အထိနောက်ထပ်တစ်ပတ်တိုးပြီးပိတ်ပင်လိုက်ပါတယ်။မနစ်ကစတင်ခဲ့တဲ့ COVID-19 ရောဂါပိုးကူးစက်ပြန့်နှံ့မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေတစ်နှစ်ခွဲကျော်ကြာရပ်ဆိုင်းနေခဲ့တာအပြင်စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ10ရက်နေ့နောက်ပိုင်းနိုင်ငံရေးပဋိပက္ခတွေအခုချိန်ထိဇက်တိုက်ဖြစ်ပေါ်နေတာကြောင့်အရေးပါတဲ့စီးပွားရေးလုပ်ငန်းတွေမလဲပတ်နိုင်တော့တဲ့နောက်ဆက်တွဲအဖြစ်အခြေခံလက်လုပ်လက်စားတွေစာဝန်တွေရဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ကိုဗစ်ရောဂါပိုးကူးစက်သူတွေနဲ့သေဆုံးသူတွေကိုလည်းစစ်ကောင်စီကထိရောက်တဲ့ကူညီကူတမှုတွေမလုပ်ပေးနိုင်တာကြောင့်ပရဟိတအဖွဲ့တွေကတစ်ဖက်တစ်လမ်းကကူညီနေကြသလိုပြည်သူအချင်းချင်းကူညီမှုတွေလှုပ်ဆောင်နေကြရပါတယ်။ကမ္ဘာတဝန်းအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါပိုးဟာအာရှတိုက်တွင်းကနိုင်ငံအတော်များများမှလည်းကူးစက်သေဆုံးမှုတွေအများအပြားဖြစ်ပေါ်နေတာပါ။ဖိလစ်ပိုင်နိုင်ငံမှာတင်းငွေတွေနဲ့တည့်ရက်ထဲ COVID-19 လူနာသစ် 9,692 ဦးရှိခဲ့ပြီးသေဆုံးသူကလည်း289ဦးရှိခဲ့ကြောင်းဖိလစ်ပိုင်ကျန်းမာရေးဌာနကထုတ်ပြန်လိုက်တာကြောင့်ဒါဟာဧပြီလ9ရက်နောက်ပိုင်းတည့်ရက်အတွင်းကူးစက်သေဆုံးမှုအများဆုံးအဖြစ်ဆန်းကျင်တင်ခဲ့ပါတယ်။အခုချိန်ကြီးဖိလစ်ပိုင်နိုင်ငံမှာရောဂါပိုးကူးစက်ခံရသူပေါင်းတိတ္တမ66တန်းရှိပြီးသေဆုံးသူကတော့19122ဦးရှိတယ်လို့လည်းဖိလစ်ပိုင်ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာအိန္ဒိယအိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းယောဂဘိုကူးဆက်သူ3960ဦးနဲ့သေဆုံးသူက462ဦးရှိခဲ့ကြောင်း India Jamai Tanaga Topia Mare, India Nangama Kuchi Yoga Boku Se Kantaya to Suzubong Tonga Ditatama Koza Tongan Shibi, De Songzugaro, Suzubong Lede Natong Konatong Chawa Shisan Ushidelu, India Jamai Tanaga Topia Mare. Megan Piran Zuma, coronavirus, Kuset Jana Mutiponi Raja, Nangatawan, online webpipi, Lukura webpipi, Janta Po, Piakode, Chigan Pina, Janda Bong Tatan Shirelo, the New York Times, Trinzaga, Pilo de Sitama, Popia Tabare, Janta Po, Pietu, Sienha, Siere, Yakuatima, Nitanjare, Tungeran Janda de Miare, Lu Suvare, Tungeran Janda, Tongdin Lee Down Law, Jamaten and Geja Bulu, Le Suvare. Senior Yakotima Nitanjare at Techoni Yaklingariha, Tamayuja, Tungaran Chang Satayame at Trejongu, Kanzagun Yadaram, Hopulule, Edisitama, Popia Tabare, Leshi Chiponere Kayogaha, Nagurega Kakene in San Nijaya Bichite, Klingeri Dre, Satingane Miaokin, Chene Pupi Su Twazirelu, the New York Times Ga Kau Yutare Sitama, Popia Tabarekna.
ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေစတင်နိုင်အထိ COVID-19 ကရောဂါကူးစက်မှုနဲ့စီးပွားရေးထိခိုက်မှုတွေကြောင့်တစ်နှစ်ကြာရုန်းကန်ခဲ့ပြီး EU ဥရောပသမဂ္ဂဟာဒီမိုကရေစီအခြေခံမှုတွေချိန်းချောက်ခံနေရတဲ့အန္တရာယ်ကိုဟင်ဆိုင်နေရပါတယ်။နိုင်ငံ 28 နိုင်ငံပါဝင်တဲ့ EU အနေနဲ့ကြိုတင်ပြင်ဆင်ထားတဲ့တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးပတ်ပေါင်းစုံစိန်ခေါ်မှုတွေရင်ဆိုင်နေရတယ်လို့လေ့လာသူတွေကပြောပါတယ်။ဟန်ဂေရီနိုင်ငံမှာလိင်စိတ်ခံကျဲကွဲပြားသူလိင်လူစုံမဲ့သူတွေနဲ့ပတ်သက်ပြီးအငင်းပွားစရာဥပဒေအတည်ပြုတာ တရင်ကြောက်တွေလူအခွင့်အရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးအတိုက်အခံတွေရဲ့ဖုန်းတွေကိုကြားပြတ်ခိုးနှားထောင်တာတွေကြောင့်ဥရောပသမဂ္ဂအတွက်စိုးရိမ်စရာထပ်ပြီးတော့ဒိုးလာနေပါတယ်။ပိုလန်နိုင်ငံကလည်းEU ဥရောပသမဂ္ဂအမြင့်ဆုံးတရားရုံးကြီးရဲ့ဆုံးဖြတ်ချက်ကိုညှင်းပယ်ပြီးဥပဒေရေးရာပြင်ဆင်ချက်တွေကိုအတည်ပြုလိုက်ပါတယ်။2020ခုနှစ်ဥရောပသမဂ္ဂမှာပါဝင်ခဲ့တဲ့ကလိ အရင်ကဂရီတွေကိုယူသိမ်းခဲ့တာပါပြင်သစ်သမ္မတအီမန်နျူရယ်မက်ခရူနာတော့ရန်စုနှစ်ချီအနောက်နိုင်ငံတွေရဲ့ liberal democracy ပြမကျော်ယူဖြစ်ခဲ့တဲ့ဥရောပသမဂ္ဂရဲ့စံကြံဘိုးတွေနှိမ်ချအောင်လုပ်နေကြတယ်ဆိုပြီးမကြာသေးခင်ကပဲဟန်ဂေရီပိုလန်နဲ့တခြားနိုင်ငံတွေကိုယဉ်ညွန့်ပြီးတော့ပြောဆိုခဲ့ပါတယ်ရှင်တယောဂါကြောင့်အချိန်ရှည်ဆိုင်ကျင်းပခဲ့တဲ့2020တိုကျိုအိုလံပစ်အားကစားပွဲစဉ်တွေအောင်မြင်တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘတ်ချ်ကမနေ့ကပြောပါတယ
် What I think we can already now say with confidence that we have experienced a very successful Olympic Games
အလုံးမအောင်မြင်တဲ့အိုလံပစ်အားကစားပွဲတစ်ခုကိုကျင်းပနိုင်ခဲ့တယ်ဆိုတာအခုတော့ခံနိုင်မှမှပြောနိုင်ပါပြီ။ဒီကဲရဲ့နှစ်နှစ်မရေရာတဲ့အခြေအနေတွေကြောင့်ဒီပွဲတွေကိုကျင်းပနိုင်မှာမလားတော့ထင်ခဲ့ပါတယ်။လူငယ်တွေတရနှစ်ပတ်မှဖွင့်ပွဲကျင်းပပြီးတဲ့နောက်ပွဲစဉ်တွေမှာလာကြည့်သူတွေကိုခုနှစ်ကြည့်ဖို့ဂျပန်အစိုးရရဲ့ဆုံးဖြတ်ချက်ကိုလက်ခံခဲ့ရပြီးပွဲကြည့်သူရှိတဲ့ဒီပွဲစဉ်တွေအောင်မြင်ပါမလားဆိုတာကိုစိုးရိမ်စိတ်တွေလည်းရှိခဲ့ကြောင်းနဲ့အခုတော့ဒီပွဲတွေကိုအောင်မြင်ပြီးကျင်းပနိုင်ခဲ့ပြီလို့အိုလံပစ်ကော်မတီဥက္ကဋ္ဌကပြောပါရစ်။ကာယောဂအခြေအနေကြီးတိုကျိုမြို့ကိုအရေးပေါ်အခြေအနေကြီးညာထားပါရစ်။အခက်အခဲအမျိုးမျိုးကြားကနိုင်ငံတကာအားကစားသမားတွေနဲ့တာဝန်ရှိသူတွေအပါအဝင်လူ9000လောက်စုဝေးပြီးတော့ဒီ2020တိုကျိုအိုလံပစ်အားကစားပွဲတွေကိုစီစဉ်ကျင်းပခဲ့ကြတာပါ။ဂျပန်မှာကိုရိုနာဗိုင်းရပ်စ်မျိုးဗီဇကွဲ Delta variant ကူးစက်မှုတွေမြင့်တက်နေရတဲ့အတူအခုလိုအားကစားပွဲတွေကျင်းပဖို့ဆုံးဖြတ်ချက်အပေါ်မှာဝေဖန်မှုတွေလည်းရှိခဲ့ပါရစ်။ဒီလိုအခက်အခဲအမျိုးမျိုးကြားအခုတော့အိုလံပစ်ပွဲစဉ်တွေကိုအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အကြောင်းအားလုံးကိုကျေးဇူးတင်ကြောင်းအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘတ်ချာမနေ့ကပိတ်ပွဲမကျင်းပမီနိုင်ပိုင်းအလိုမှာပြောကြားခဲ့ပါတယ်ရှင်တိုကျိုအိုလံပစ်ပြိုင်ပွဲဝင်ခဲ့တဲ့အမေရိကန်အားကစားသမားတွေကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရော်တို့မနေ့စနေနေ့ညကအွန်လိုင်းကနေတွေ့ဆုံပါတယ်သူအနေနဲ့တိတ်ကိုဂုဏ်ယူမိပါတယ်လို့သမ္မတဘိုင်ဒန်ကအားကစားသမားတွေကိုချီးကျူးဂုဏ်ပြုပြောဆိုခဲ့ပါတယ် အခက်အခဲအမျိုးမျိုးနဲ့ဖိအားတွေကြားဒီအကစားပွဲတွေမှာပါဝင်ခဲ့ကြတဲ့သူတို့ကိုစောင်းဦးပေါက်မှာအင်ဖီရိုကိုလာရောက်ကြဖို့ဖိတ်ကြားထားပြီးနောက်ကျရမှာပဲအခုလိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်တို့ကချီးကျူးဂုဏ်ပြုပြောဆိုခဲ့တာပါဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပခဲ့တဲ့ဒီ2020အိုလံပိတ်ပွဲစဉ်တွေမှာအမေရိကန်အသင်းကအားကစားသမား613ယောက်ပါဝင်ရှင်ပြိုင်ခဲ့ပြီးစုတစိပ်ပေါင်း113ခုရရှိခဲ့ပါတယ်။ဒါဟာအားကစားသမားတွေဆွမ်းဆောင်နိုင်ရင်နဲ့ကိုကျင်းပိတ်ခါရဲစွမ်းတက်တီးရှိတာကိုပြသရရောက်တယ်လို့နိုင်ငံကုန်ကိုမြင့်တရားလေးရောက်တယ်လို့စနေနေ့ကသမ္မတဘိုင်ဒန်ကအားကစားသမားတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဗီဒီယိုကတစ်ဆင့်ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကတိုကျိုအိုလံပိတ်ဖွင့်ပွဲကိုတက်ရောက်ခဲ့တဲ့သမ္မတကတော်ဂျိုးဘိုင်ဒန်ကလည်းဒီပွဲစဉ်မှာပါဝင်ရှင်ပြိုင်ခဲ့ကြတဲ့အမေရိကန်အားကစားသမားတွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်ရှင်။ဒီဂျပန်နိုင်ငံမှာကျင်းပခဲ့တဲ့တိုကျိုအိုလံပိတ်ပြိုင်ပွဲမှာအမေရိကန်အမျိုးသမီးဘတ်စကတ်ဘောအသင်းနဲ့ဗောလီဘောအသင်းတို့တင်းငွေနေကရွှေတစိပ်တွေအပြီးပြည့်စုံခုရရှိခဲ့ပါတယ်။ဒါကြောင့်လည်းရှိအချိန်ထိတိုကျိုအိုလံပိတ်ပြိုင်ပွဲမှာအမေရိကန်နိုင်ငံကရွှေတစိပ်39ခုအပါအဝင်စုတစိပောင်း113ခုစုခူးရရှိပါတယ်။တိုကျိုအိုလံပိတ်ပြိုင်ပွဲမှာတရုတ်နိုင်ငံကရွှေတစိပ်38ခုအပါအဝင်စုတစိပောင်း88ခုရရှိပါတယ်။အင်ရှင်ဂျပန်နိုင်ငံကတော့ရွှေ28ခုအပါအဝင်စုတစိပောင်း58ခုစုခူးရရှိပါတယ်။ရွှေတစိပ်ရထားတဲ့နိုင်ငံတွေထဲမှာဗြိတိန်နိုင်ငံကရွှေ22ခုနဲ့စတုထားရုရှားအိုလံပိတ်အသင်းကရွှေတစိပ်အခု20စုခူးထားပြီးတော့ပြင်ဆင်မှနေရာမှာရှိပါတယ်။စနေနေ့ကအမျိုးသမီးမီတာ400စီ4ရောက်လက်စင်ကန်ပြေးပွဲမှာအမေရိကန်ပြည်ထောင်စုကရွှေတစိပ်ရရှိပါတယ်။ပိုလန်ကငွေတစိပ်ရပြီးတော့ဂျမီကာကတတိယအကြီးတစိပ်ကိုစုခူသွားပါတယ်။တိုကျိုအိုလံပိတ်ပြိုင်ပွဲပိတ်ပွဲအခမ်းအနားကိုဒီကနေ့ဩဂုတ်လ10ရက်နေ့မှာကျင်းပပြီးစီးခဲ့ပါတယ်ရှင်။ဒေါ်ရရှင်များရှင်တင်ငူနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ယူရိုနိုင်ငံကစစ်မှတ်ပြုခွင့်ဆိုင်ရာကွန်ကရစ်ရဲ့ခွင့်ပြုမိန့်ကိုပယ်ဖျက်ရေးသမ္မတဘိုင်ဒန်အစိုးရကထောက်ခံတယ်လို့အင်္ဂါနေ့လုံးကအမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးဝန်ဒီရှာမန်ကအထက်လွှတ်တော်ကိုပြောပါတယ်။ဒါလို့ပယ်ဖျက်ခဲ့လို့ရှိရင်ပြည်ပမှာရှိတဲ့အမေရိကန်တွေရဲ့အကျိုးစီးပွားနဲ့အမျိုးသားလူမျိုးရေးကိုဆက်ပြီးတော့ကာကွယ်ပေးဖို့ဘယ်လိုလုပ်လို့လဲသူကပြောတာပါ။ဒါပေမဲ့လည်းဒါလို့စစ်မှတ်ပြုခွင့်ကိုပယ်ဖျက်လိုက်တာကကျန်းသူနိုင်ငံတွေကိုမှားရောအချက်ပြသလိုဖြစ်သွားလိမ့်မယ်လို့ Republican ထက်လွှတ်တော်အမတ်တချို့ကတော့ဆိုရင်းကြီးရဲ့အကြောင်း view ရေးကြီးတန်းသိန်းတောက်စင်ဒီစိန်ပြင်ပြဖို့ထားပါတယ်။မမြသိန်းအောင်ပြောပြမှာပါ
။ဆရမ်ဟူစိန်ဦးဆောင်ခဲ့တဲ့ယူရက်နိုင်ငံကို American ကစီအရဝင်ရောက်ဆက်ဖက်မှုကို Congress ကအတည်ပြုပေးခဲ့ပြီးတဲ့နောက်19နှစ်အကြာမှာ AUMF လို့ခေါ်တဲ့ယူရက်အပေါ်စစ်မဲ့ပြုခွင့်ဆိုင်ရာခွင့်ပြုချက်ဟာအခုတော့အသုံးမဝင်တော့ဘူးလို့အထက်လွှတ်တော်နိုင်ငံညာရေးရာကော်မတီဥက္ကဋ္ဌ Bob Menendez ကပြောပါတယ်။
It simply makes no sense to keep an authorization against Iraq.
ဒီခွင့်ပြုမိန့်ကိုဆက်ထားနိုင်မယ်ဆိုရင်ဘာအဓိပ္ပာယ်မှရှိမှာမဟုတ်ပါဘူး။လက်ရှိသမ္မတဘိုင်ဒန်အစိုးရအနေနဲ့ဒီ AUMF ခွင့်ပြုမိန့်ကိုအသုံးပြုပြီးတော့လက်ရှိစစ်စင်ရေးတွေနဲ့ဖြားစီထင်းသိမ်းခွင့်ဆိုင်ရာခွင့်အာဏာကိုဆက်မလုပ်တော့ဘူးလို့သမ္မတဘိုင်ဒန်အစိုးရကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။အဲ့ဒီ AUMF ကဆရမ်ဟူစိန်ဦးဆောင်ခဲ့တဲ့အီရတ်နိုင်ငံနဲ့သာတက်ဆိုင်တာဖြစ်ပါတယ်။
ကွန်ဂရက်စ်ရဲ့အဲ့ဒီ2000ခုနှစ်စီရေးခွင့်ပြုချက်အမိန့်ကိုပယ်ဖျက်ရေးလက်ရှိသမ္မတဘိုင်ဒန်အစိုးရကထောက်ခံတယ်လို့ဒုတိယနိုင်ငံရေးဝန်ကြီးဝန်ဒီရှာမန်ကရှင်းရှင်းလင်းလင်းပြောဆိုထားတာပါ
The fact is the 2002 AUMF is no longer necessary American to protect the American people from terrorism to respond to attacks on our personnel or facilities or to ensure the safety and security of our people
ဒါပေမဲ့တချို့အထက်လွှတ်တော်အမတ်တွေကတော့ဒီခွင့်ပြုမိန့်ကိုပယ်ဖျက်ပါသဘောမတူကြပါဘူး။ဒီထဲမှာဝိုင်းရင် Republican အမတ် James Reed နဲ့
Troop reductions across the Middle East I'm concerned.
ဒီလည်းပဲဒီသမားအမေရိကန်တပ်တွေယူသိနေတာနဲ့
Only at the role of message administration. I think all of us.
American
ရန်ကြီးကို
လောမချက်ပြရတော့လားဆိုပြီးပါလေ
။နောက်ထပ် Republican အထက်လွှတ်တော်အမတ်တူဖြစ်တဲ့ Rand Paul ကတော့မတူတဲ့အမြင်သဘောထားရှိပါလေ။
We shouldn't have 1000 troops in Mali. We shouldn't have 1000
troops in Mali. မှာထောင်နဲ့ချီပြီးမရှိသင့်တယ်လို့ဆိုမာလီမှာလည်းမရှိသင့်ပါဘူး။နိုင်ငံ14နိုင်ငံစလုံးမှာမရှိသင့်တာပါ။တကယ်လို့လက်ရှိ2000ခုနှစ်ကွန်ဂရက်စ်စစ်ပြုခွင့်အမိန့်ကိုအစားထိုးမယ်ဆိုရင်စစ်သားတွေအားလုံးရှိနေတဲ့နေရာတွေအကျုံးဝင်တယ်လို့ကျွန်တော်တို့အဓိပ္ပာယ်ဖွင့်ရမှာပါ။အစားထိုးဥပဒေနဲ့လည်းဒါစင်နဲ့ချီတဲ့စစ်တွေတိုက်လို့ရနေပါသေးတယ်။ဒါကြောင့်ကျွန်တော်တို့ကတော့ရှိသမျှအားလုံးပယ်ဖျက်ဖို့ပြောချင်ပါတယ်။စစ်ဆိုတာဖြစ်ဖို့ခက်ခဲတဲ့အရာတစ်ခုသာဖြစ်သင့်ပါတယ်။
American တမရဂျိုးဘိုင်ဒန်ကတော့ဒီနှစ်ကုန်မှာအီရတ်မှာရှိတဲ့ American တိုက်ခိုက်ရေးလုပ်ငန်းတွေအဆုံးသတ်မယ်လို့ပြောထားပြီးလောလောဆယ်နှစ်20ကြာအောင်အာဖဂန်မှာရှိခဲ့တဲ့ American တပ်တွေကိုစပြီးတော့ရုပ်သိမ်းနေပြီးဖြစ်ပါရဲ့ရှင
်။ဒီနှစ်ပြည့်အာဂဇာပြိုင်ပွဲတွေမှာအငင်းပွားစရာတွေဖြစ်နေရှိပါတယ်2022ဆောင်းအာဒီအိုလံပစ်အာဂဇာပြိုင်ပွဲတွေကိုလူမျိုးတုံးတက်ဖြတ်နေတယ်လို့ဆွဆွဲခါတဲ့တရုတ်နိုင်ငံဘီဂျင်းပြည်တော်မှာကျင်းပမှာဖြစ်တဲ့အတွက်အငင်းပွားမှုတွေရှိနေပါတယ်။ဘယ်ကလိုဒရင်းပိပုထားတာကိုကုညင်းညာပြောပြပါပါ
။ The International Olympic Committee has the honor
ဒါမဲ့6လအကြာမှာတရုတ်နိုင်ငံကဆောင်းရာဒီအိုလံပစ်အာဂဇာပွဲတွေကိုလက်ခံကျင်းပမှာပါ။ဒါပေမဲ့လည်းလူအခွင့်အရေးလှုပ်ရှားသူတွေအဖို့ဒါဟာဂုဏ်ယူဆင်နွှဲရမယ့်ပွဲတစ်ခုမဟုတ်ပါဘူး။ဘီဂျင်းအာဂဇာပြိုင်ပွဲတွေဟာအနီးကပ်တမိုင်းမှာအငင်းပွားရဆုံးအာဂဇာပွဲတွေဖြစ်နိုင်ပါတယ်။တရုတ်ဟာရှင်းကျန်းပြည်နယ်ကဝီဂါတပ်တန်းကျော်ကိုပညာပြန်သင်ကြားရေးစခန်းမှာချုပ်ထားတာပါ။သူတို့တွေကအများစုဟာမုတ်စိတ်ရှိလို့ကိုရန်ရွတ်လို့အဖမ်းခံထားရတာပါ။ဒါဟာလူမျိုးတုံးတက်နေတာလို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအိုလံပစ်ကော်မတီ IOC အကြီးအကဲသောမတ်စ်ဘက်ချ်ကဒီလိုကိစ္စတွေဟာသူတို့အဖွဲ့နဲ့မဆိုင်ဘူးလို့ပြောပါတယ်။အိုလံပစ်အာဂဇာပြိုင်ပွဲတွေဟာနိုင်ငံရေးမဟုတ်ဘူးလို့လည်းသူကပြောပါတယ
် As a non-governmental organization with neither the mandate nor the capability
အစိုးရမဟုတ်တဲ့အဖွဲ့အစည်းအနေနဲ့ကျွန်တော်တို့မှာတိုင်းပြည်တစ်ခုရဲ့ဥပဒေတွေကိုပြောင်းဖို့အခွင့်အာဏာလည်းမရှိသလိုလုပ်နိုင်စွမ်းလည်းမရှိပါဘူးနိုင်ငံသားတွေမျိုးဆက်အလိုက်ရှင်းလို့မရတဲ့လူခွင့်ရေးကိစ္စတွေကိုကျွန်တော်တို့လည်းမရှင်းနိုင်ပါဘူ
းဒီလိုအကြောင်းပြချက်တွေဟာဝီဂါတော်တော်များများကိုဒေါသထွက်စေပါတယ်ရုရှားအဘတ်စ်ကဝီဂါအရေးတက်ကြွလှုပ်ရှားသူပ
ါ Let me ask this you know
ဒါဆိုရင်ကျမမေးမယ်လူမျိုးတုံးတက်တာကနိုင်ငံရေးကိစ္စလားအပြစ်မရှိတဲ့အမျိုးသမီးတွေကိုအစုလိုက်အပြုံလိုက်အာဓမ္မကျင့်တာနိုင်ငံရေးပြဿနာလားတန်းနဲ့ချီတဲ့လူတွေကိုစခန်းနေတဲ့ဖမ်းထည့်ထားပြီးအမဲဆောင်ကြည့်နေတာကနိုင်ငံရေးပဲလား
ဝီဂါတဦးဖြစ်တဲ့ရုရှားအဘတ်စ်ရဲ့အမားဖြစ်သူဟာအငိမ့်သားဆရာဝန်မကြီးတဦးဖြစ်ပြီးတော့အကြမ်းဖက်မှုဆွဲချက်တွေနဲ့ထောင်ချခံထားရတာပါအဲ့ဒီအချိန်ကစပြီးအဘတ်စ်လည်းတက်ကြွလှုပ်ရှားသူဖြစ်လာတာပါသူအာယုံဆိုင်တဲ့ကိစ္စတစ်ခုကတော့အိုလံပစ်ပဲဖြစ်ပါတယ်သူကအိုလံပစ်ကိုတပိတ်မှောက်ဖို့တောင်းဆိုနေတာပါအာဂဇာသမားတွေအိုလံပစ်ပွဲလွတ်သွားမှနဲ့ပတ်သက်ပြီးအဘတ်စ်ကအခုလိုပြောပါတယ
် When we talk about athletes missing
အာဂဇာသမားတွေလွတ်သွားလိမ့်မယ်လို့ပြောရင်ဝီဂါမိသားစုတစုလုံးပျောက်နေတာကိုမဆာနာရရောက်ပါတယ်ဝီဂါတွေသေနေပါတယ်သူတို့ချစ်တဲ့သူတွေပိုင်ဆိုင်မှုပစ္စည်းဥစ္စာတွေဂုံတိတ်ခါတွေအသက်တွေဖယ်ရှားခံနေရပါတယ်
တန်တမန်တွေအခြားတာဝန်ရှိသူတွေကိုလည်းတပိတ်မှောက်ဖို့လူ့အခွင့်အရေးစောင့်ကြည့်တဲ့အဖွဲ့ Human Rights Watch ကတောင်းဆိုနေတာပါ Human Rights Watch ကတရုတ်သူတွေတီရာချီဝမ်က
Because by attending the event it's
a ဒီပွဲကိုသွားတက်လိုက်တာနဲ့တရုတ်ဆိုရကသူတို့လူသားစုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေတခြားလူ့အခွင့်အရေးချိုးဖောက်မှုတွေကိုတရားဝင်တဲ့ပုံစံမျိုးအသုံးချတာကိုခံရနိုင်ပါတယ်
တပိတ်မှောက်တာကဘလောက်ကြီးမလဲဆိုတာကတော့မသိရသေးပါဘူးအမေရိကန်ကတချို့လူတွေကပါဝင်ဖို့တွန့်ဆုတ်နေပါတယ်တချိန်တည်းမှာပဲ IOC ကတော့ဘယ်ဘက်မှမပါနိုင်ဘူးလို့ပြောပါတယ်တရုတ်သူတွေတီရွာချီဝမ်က
We have not publicly criticized Beijing for any of
the ယခုလူခွင့်ရေးချိုးဖောက်မှုတွေအတွက်အများပြည်သူရှေ့မှာသူတို့ဘာမှမဝေဖန်ပါဘူးအိုလံပစ်ကိုနေရာပြောင်းချင်းပဖို့ဘာမှကိုမပြောတာပါ IOC ကအတိတ်ပဲရှိတာပြီးဘာမှကိုမလုပ်ကြပါ
နောက်6လအကြာမှာတော့အငင်းပွားမှုတွေအောက်မှာပဲပေကျင်းအိုလံပစ်အားကစားပွဲတွေစပါလိမ့်မယ်ခင်ဗျာ
ကျော်ပတ်စင်စီစဉ်မျိုးကိုကျဆက်ပေးပါရုံနဲ့အရင်ဆုံးတော့မြမကြီးဆွေနေကံဖြစ်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲတက်ပြန်လုပ်မယ်ဆိုပြီးတော့စစ်ကောင်စီဘက်ကကြေညာပေးမယ်လာမယ့်ရွေးကောက်ပွဲပေါ်လူလူယုံကြည်မှုရဖို့ခက်မယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကြီးကပြောပါတယ်လက်ရှိနိုင်ငံရေးမှာကြုံရတဲ့ချက်တဲကိုနိုင်ငံရေးအရာဖြေရှင်းရမယ်လို့ပဲသူ့ရဲ့ယူဆကိုပြောပြီးတော့အခုလိုထိတိုက်ဖြစ်နေတဲ့နိုင်ငံရေးအခြေအနေကြောင့်ကိုယ့်ရဲ့ယုံကြည်ရာကိုခက်ခဲပါပြောယူနေရတယ်လို့လည်းတချိန်ကအကြောင်းသားကောင်းဆောင်ဖြစ်ခဲ့တဲ့ဦးကိုကြီးကပြောပါတယ်ကိုယ်နိုင်ဆက်သွယ်ပြန်ထားတာကိုအခုပတ်မြမကြီးစနေကအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာ
ဒီပေါ်တည်းနေအနာတိတ်မှုပေါ့နော်ဒါတက်ကတော့အနာထိန်တယ်လို့ပြောတာပေါ့ ตัวอะไรที่มีเจ้าหน้าที่ในการจะไปเช็คเพื่อสัญญาเจ้าที่เราบุกยาเราไปสไลด์ลูกเป็นยังไงแล้วยังเช่นการละกันได้เช่นเดียวกันคือที่ว่าผมจะต้องเชื่อยาอาเทนเนสุโรนั่นเนี่ยด้วยมาดูว่าอยู่กับคนลูกยาตัวไอ้เรามาเล่าในบุสุยเนาะคือที่ว่าเชื่อกันอุบลีฮะทุกคนเองอาจจะติดในบุสุโรนั้นว่าแต่อย่างใดก็ตาม ตัวนั้นเนี่ยด้วยยุคเก่าเปลี่ยนโลกเปลี่ยนเมื่อสุดาบุรุษตัวเปลี่ยนยุคเก่าไปด้วยตัวกระดิบอยู่แล้วด้วยอ่ะเพราะดาวิเม่ก็คิดดูเรื่อยๆมีปากกาชุดก้ายุคเก่าเปลี่ยนโลกเปลี่ยนเลยแต่ถ้าว่ากูจะยุคเก่าเปลี่ยนอย่างแต่ถ้าหน้าเสียยุคเก่าเปลี่ยนจะเลยอย่างจะติดขยะเลยบ่ก็ต้องมาบอกผู้สูงเลยเฉยมากยุคเก่าเปลี่ยนโลกเปลี่ยนแต่ละเรื่องผู้สูงเลยรู้ว่าอนาคตเมื่อสูงเลยกระดิบเราไม่ก้าวรอ
ปีดูดวยเย่ยงจิ้งหูกูยามาเอาฟูรู้จันโรไอ้ลูกแบบเงี้ยไปอาณาเทนเนี่ยลูกเดียวแต่แม่กงลงอ่ะลักขันทาราการ์ดอาณาเทนน่ะวะเนาะแต่พี่แม่ปีดูลูดูก็เลยดีลมยุลเลวเตะกิสับออกมาแล้วมันแค่แม่กูเช่นดีสั่งเจนสนาตาราดีสีเดียพี่ว่านั่งดูว่ามาเลยแต่บ่ได้พิลานี่ดีลูกเช่นมาดีไอ้จ้าสุยาพูดเลยตัวแต่งดีตัวอย่างบารีเมียทูลานัยมาโมลุเลย ยี่ดูเรื่องนี้สิ่งสิ่งหูที่อาณาเต็งเรื่องก็ดาวเสาสั่งเจนาร์เองเราสุยาเวฟิพิสิ่งสิ่งสิ่งเวฟิพิรู้ดูการ์ดทุเรียนเล่มขันมุสุราอุปยานีอะไรเอออกุลมิวยี่ดูเชยมาเองเราสุยาพูดอะไรเด็ดด้วยอ๋อแต่ยี่ดูบามยาทูรามาโมลุเลยเออฉะนั้นรู้ก็อาณาเต็งเกี่ยวกับเรื่องที่กิจาวูนั่งยี่ยาคิชินจาวูจ้วยคุณรู้ใจกงจ้วยสุเกล่าวิชิบาร์ อันนั้นเต็มปีก็จะเต็มปีที่เจ้ามาเลยแน่นอนสิ่งนี้มันเพี้ยงมาคือส่งสิ่งนี้ในบุตรเจ้าเจ้าเมืองเชียงยมุรีรู้ว่าเจ้าสุดตาบูชนรู้อาจารย์นายจงแต่เสียชักแก่จารีแต่ทุกครั้งแก่จารีอะไรมาเอาเงี้ยเก็บเนาะชนรู้แล้วอากูเจนีมาก็ที่อันนั้นเต็มมือเนี่ยแต่พี่ก็แต่พี่ก็อะไรปัญหาอะไรนั่นก็จะรู้ดูอย่างที่กันตามมือไม่ใช่นั่นหัวก็ แต่จุดตัวกูเป็นยังไงจังเช่นเดียวกันเราไม่รู้เลยอนาคตที่ชาวอาทิตย์ฮะผู้การสั่งเจ้ามือเลยอ่ะปุ่นแต่เราไม่รู้เลยเช่นปอนี่แล้วเราต้องคุยกันก่อนจันทร์รู้ว่าไหนเงี้ยเย่ร้ายอ่ะอุดรที่สิ่งการจ้ามือเลยกูจะลองดีดอที่เรื่องที่กันเนี่ยนะมูอันนี้เราพี่อ๋อที่เราดีจะมองไปที่ยี่เป็ดเรียร์ยี่หลังจากมองกูเปลี่ยนยาวอ่างอ่ะรอแต่ไหนเงี้ยยี่นี่แล้วยาวไปจุดใจยาวไม่รู้จันทร์ก็เราอยู่ที่เดียวเราไม่รู้จันทร์รู้ว่า
อีกต่างหากเลยฮะในงานอีกต่างหากเช่นเดียวในงานยี่ยาเวพิเศษยาลีเมลูชนรู้ว่าเราจะเป็นยังไงแต่เมื่อคู่ตัวนี้เป็นปงจังก็ในงานยี่ยาพิเศษเนี่ยปงจังมิวตัวยาลูละอันนี้มิวตัวนี้เราเฮียละกูก็รู้แต่ก็ปริปกาคาลาที่เด็กก็จะรู้ดีเลยที่เชนีกูทิ้งชุดฟูด้วยสิ่งสิ่งก็เลยดูด้านในตัวตัวนี้เลยแต่ที่เป็นก็เลยอุ้งชูลูไม่ยาวนี่แหละดูตรงเนี้ย ท่านเจ้าบุษบีเล่าหนึ่งดอกกูอ่านก็รู้ว่าท่านใจเช่นไรเช่นนี้จีฮะโอ้น้าชงเนาะลุงลุงจะต้องยีบูอุติบีตัวนี้เลยส่วนเนาะที่ก็รู้อาณาจักรการเรื่องสิ่งสิ่งก็รู้ตาวันสีดงบ่ดูดอจันทร์รู้ดีนั่งยิ้มอาบังเป็นแต่หนึ่งเลยสมเด็จปีนั่งยืดอาลุงฮันเลยจึงเดินมาที่กีซ่าก็ตาวันชิวันเลยกีซ่ารู้จันทร์รู้มีมาเลยเราได้ยอมดูการจันทร์รู้อาจารย์นายบุกองอีท้าบีดอ
ที่จะมุ่งไปสิ่งนั้นจะมองกูเป็นเจ้าละอ๋ออารมณ์วันพิจารณาอย่างนี้นั่งกูเป็นการจูดจ้าเต็มเลยลูกชนรู้มีมาแต่เมื่อเช้ามาเลยดูตาเราสิ่งเดียวเขาอย่างไรก็บอกชาวสันเนี่ยเป็นพิเศษกู้เจ้าเป็นพิเศษที่จะก็อาณาเต็มเลยเองเราสุยาพูดเราบอกเราเลวเต๋อแต่เมื่อเนี่ยเป้าหมายก็จะเกิดกูจะเจียมมาอยู่ที่นั่นเนี่ยสวยอุตสาหะพี่นายบ้ามาพี่ดูเรื่องอะไรตัวจงเลยที่เรามีตั้งไม่ถึงงานอะไรสิ่งเดียว
แต่ช่วงนี้อาณาเต็งนัวสูงเช่นไรไอ้เช่นนัวสูงเช่นไรโอ้พิษอะไรเช่นบ่ไอ้เราดาสูงเช่นไรตอนนั้นกูตัวเมย์สูงเลยแม่ลงเนี่ยอาณาเต็งเนี่ยเนาะไอ้เราคุยกันมาการเราจิตใจก็ดีใจตัวนู้นเนี่ยกูเสียอาณาเช่นปงจันเนี่ยก็เลเจนเดมิจิปลุ่มมาไม่ยากไหนกูสูงเลยค่ะมาแต่ตอนเช้าพอดีปงเนี่ยโอ้ช่วงมุ่งปงจันกูจะมุ่งจูดาเลยไอ้เรื่องมาปรมาอุดมแต่การงานเนี่ยมาตัวก็ ที่เลเวลไลท์จุดที่หายกูตัวนั้นเนี่ยลูกเกลือแต่ตัวว่าเราไอ้เช่นนัวลูมาเปียวมุ่งเปียวสูงเลย ဒီပြေလျှော့တဲ့ကာလမှာဒီဖြေလျှော့တဲ့ကာလကိုခိုင်မအောင်လုပ်ရမယ်အချင်းအဲ့ဒီအချင်းမှာဒါကျွန်တော်တို့ဟလာဘုလိုအာနာပြန်တင်ခံရတဲ့အခြေအနေကိုရောက်လာတယ်လို့မြင်တယ်ဒါကြောင့်မလို့ဟိုစတက်ဖက်ကလည်းပဲစင်စိုးရပုံစံနဲ့တော့ဆက်သွားလို့မရဘူးနောက်တစ်ခုကတပါတီတစ်နှစ်တပါတို့ကိုပြန်သွားလို့မရဘူးအဲ့တော့သူကဒါပြီးခဲ့တဲ့ကာလမှာဆိုရင်ဒါဖက်ဒရယ်ဆိုတဲ့အယူအဆကို တရားဝင်သူလက်ခံလာခဲ့ရတဲ့အခြေအနေကိုရောက်လာတယ်။ဟိုလက်တွေ့အကောင့်ချက်ပထမတိုင်းသေးလာကလွဲပြီးတော့အဲ့တော့တပ်ဖက်ကအပြင်ကြောင်းလဲမှုလုပ်ကိုလုပ်ရမယ်ဆိုတဲ့အခြေခံကတော့ရှိသေးတာ။သို့တော်ကျွန်တော်တို့ကဘယ်လိုပုံစံနဲ့ဘယ်လောက်အရှိန်နဲ့ကြောင်းမယ်ဆိုတဲ့ကိစ္စအပေါ်မှာကျွန်တော်တို့ဟိုအရက်ဆက်ဆက်ဆက်ဆံရေးပြည့်ကျင်းခဲ့တယ်လို့ကျွန်တော်တို့မြင်တယ်။အဲ့တော့ဒါကြ
ကျွန်တော်တို့ကဟိုနောက်ကျန်ကြမသွားအောင်တော့အားလုံးကပဲပေါင်းစုံနဲ့ပြန်ကြိုးစားဖို့လိုတယ်။နောက်တစ်ချိန်ထဲမှာစစ်တပ်ကအင်အားသုံးပြီးအာဏာသိမ်းတဲ့ပြည်သားဟာပြဿနာအဟောင်းကြီးကိုမရှင်းနိုင်တဲ့အပြင်ပြဿနာအသစ်ကြီးလက်လက်ကမ်းအဖွဲ့ကြီးအသစ်ကြီးထပ်ပြီးတော့ပေါ်လာတဲ့ကိစ္စဟာအလားဒါဟာစစ်တပ်အနေနဲ့လည်းဒါလုံလောက်တဲ့သင်ခန်းစာတွေရရှိပြီးလို့ကိတဲ့ပြီးလို့ကျွန်တ ော့အဲ့ရနေပြီးတော့ကူးပြောင်းလာတဲ့ဒီသိမ့်စိန်အစိုးရလက်ထက်မှာဒါတွေကကြုံခဲ့ပြီးပြီးဒါအိုတစ်ခါပြန်ပြီးတော့သွားနေနေတဲ့ကနေစစ်တပ်ကပြန်ပြီးတော့အာဏာသိမ်းတယ်ဆိုတော့ဟိုပြန်ပြီးတော့အခုလိုမျိုးအာဏာသိမ်းတယ်ဆိုတော့ဒါတစ်ခါပြန်ပြီးတော့စတယ်လို့ဖြစ်မနေဘူးလားဒါကြီးကိုပဲပြန်ပြီးတော့ထက်ခါဖြစ်နေတဲ့ဟာမျိုးဖြစ်မနေဘူးလား
အဲ့ဒါကတော့ကျွန်တော်တို့ဒီအကူအပြောင်းကိုဘယ်လိုစီမံခန့်ခွဲရလဲဆိုတဲ့အပေါ်မှာတော့အားလုံးကတာဝန်ရှိတယ်လို့မြင်တယ်။အဲ့တော့နောက်တစ်ခုကတော့စစ်တပ်ကဟိုပြောရရင်တော့ဒါသူတို့လုံးဆိုင်အတိုင်းဟလာအတင်းမှမှုဖြစ်လာပြီးပြိပတ်ဖြစ်လာပြီးဆိုရင်အင်အားသုံးပြီးတော့ဒီကိစ္စနဲ့ချက်ထက်တဲ့ကိစ္စဟာဒါလည်းဒါအဖြစ်မဟုတ်ဘူးဒါနီးလန်းဖို့ဘူးပြဿနာတွေကပိုးပိုချုပ်သွင်းမယ်အထူးသဖြင့်လူလူရဲ့ဒါမယုံကြည်မှုမချေနပ်မှုဒေါသဟာပိုးပိုပြီးတော့ကြီးလာရင်ရောင်လာမဲ့ရုပ်ောက်ပွဲတွေကိုပါအယုံကြည်မရှိဖြစ်သွားမယ်ဒါကြောင့်မလို့ကျွန်တော်တို့ကဟိုနိုင်ငံရေးနည်းလမ်းဟိုလာနိုင်ငံရေးပါတီတွေတည်ထောင်နေဆိုတော့လေနိုင်ငံရေးအရဖြည့်ရှင်းဖို့အတွက်ပိုတာအဓိကဥတည်ကြတာဆိုတော့အဲ့ဒီအခြေအနေတွေပြည့်ရင်းသွားပြီဆိုရင်အားလုံးကဟိုလာဟိုကဲနဲ့ကိုလည်းမချမှရမယ်ဆိုတဲ့အခြေအနေမျိုးကတန်းကြည့်တော့အင်တန်အန်ရကြီးတဲ့လူပဲဖြစ်ပါ
အခုဆိုရင်စတက်ကအာနာသိန်းနာ6လရှိသွားခဲ့ပြီဆိုတော့ဒီ6လကာလအတွင်းမှာဒီတိုင်းပြည်ရဲ့အခြေအနေပေါ်မှာရောအခုအနေနဲ့ဘယ်လိုသုံးသပ်လဲ
ဟိုအဓိကကပြီးခဲ့တဲ့ကိုဗစ်ကလာဒီပထမလိုင်းဒုတိယလိုင်းမှာကလေးကနိုင်ငံရဲ့စီးပွားရေးကတော်တော်ကြီးကြတယ်။အဲဒီကြားထဲမှာမှဒီအာဏာသိမ်းမှုဖြစ်လိုက်တဲ့အချိန်မှာဒါနိုင်ငံတကာယင်းနှုတ်ဆန်သူတွေဘက်ကယုံကြည်မှုရောပြီးတော့ဒီစီးပွားရေးအခြေအနေကြောင့်လုပ်ငန်းတွေပြတ်သွားတာဘုန်းနဲ့ပြဿနာတွေအများကြီးဖြစ်သွားတယ်။အဲ့တော့ဒီပြဿနာရဲ့အကျိုးဆက်မှာတတိယလိုင်းရကြတော့အရင်တိုင်းတွေတဲ့ပူးချက်မှုကလည်းပုံပြီးတော့မြန်ဆန်တယ်လို့ရောဟာရဲ့တက်ရောက်မှုကလည်းပုံပြီးတော့ပြင်းထန်တယ်။ဒါကြောင့်မလို့ဒီဟာကအခုလောလောဆယ်မှာတော့အားလုံးဝိုင်းပြီးတော့ဟိုဖြစ်ရှင်းတဲ့လူသားဘဝလုံခြုံမှုအတက်အန္တရာယ်ပြဿနာဖြစ်နေတယ်။အဲတော့ဒါကြောင့်မို့လို့ကျွန်တော်တို့ကနိုင်ငံရေးတတိတက္ကသိုလ်တွေအရကျွန်တော်တို့ဆက်ပြီးတော့ရင်ဆိုင်ရမှာပဲ။ဒါဆိုဒီအချိန်မှာဒီကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးကိစ္စကတော့နံပါတ်1ဦးစားပေးအနေနဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ဆောင်ရွက်ဖို့လိုတယ်လို့မြင်ပါတယ်။အဲတော့နိုင်ငံရေးပြဿနာကတော့ထက်သက်ဒီလိုလုပ်နေတဲ့တန်တရာကြီးဟာမြန်မာနိုင်ငံကလူဝဲလူတောင်ကိုမကြောက်တော့ဘူး။ကျွန်တော်တို့အိမ်ကြီးချင်းနဲ့တောင်ရှင်လို့မရတဲ့အခြေအနေကိုရောက်လာတာကြာလီဆိုးနေပြလာ။ဒါကိုပြန်ရုံးထွက်ဖို့ကဒါထက်သက်သေးကဒါမျိုးဆက်လိုက်ခေါင်းဆောင်ပြီးခေါင်းဆောင်ငယ်တွေရောအကုန်လုံးဝိုင်းပြီးတော့နိုင်ငံရဲ့အနာဂတ်ကိုတိကျစဉ်းစားဖြစ်မယ်လို့ပြင်တယ်။အဲတော့ဒီဘက်ကလည်းကျွန်တော်တို့ကပြည်ထောင်စုရဲ့ရေးကိုလုပ်တဲ့အခါမှာ2017ဒါကြရေကောက်ပွဲကိုဝင်ဖို့ဆုံးဖြတ်လိုက်တယ်ဆိုတာက evolution ကိုတွေးချင်လိုက်တာ။ဟိုရှင်းတဲ့ပြောင်းလဲမှုဖြစ်စဉ်ကိုတွေးချင်လိုက်တာ။အဲတော့ဒီဇနကန်တော်လန်ရေးတမိုင်းကတော့190တမိုင်းကျွန်တော်တို့ဒီမှာဟိုအချမ်းမတ်ဖက်နိုင်ငံရေးနည်းလမ်းနဲ့စူးစမ်းခြင်းဟာအာဏာရတဲ့အသင့်ဖြစ်ခဲ့တယ်အပြည့်အဝမဟုတ်ပြင်တဲ့လူဒါပြောကြဖို့ဆိုရင်အတိုက်အခံတမိုင်းမှာပထမဦးဆုံးအာဏာရတဲ့အခြေဖြစ်ခဲ့တာဟာအောင်မြင်ခဲ့တာဟာအကြမ်းဖက်နိုင်ငံရေးနည်းလမ်းကြောင့်အောင်မြင်ခဲ့တာဖြစ်တယ်။ဒါတော့လည်းပဲအဲ့ဒါကိုကျွန်တော်တို့ဟလာဟိုကင်ကျွယ်မှုထိန်းချုပ်မှုမှာနိုင်ငံရေးရတည်တိုင်းဆောင်ရွက်မှုတွေမှာကျွန်တော်တို့ဒါပြည့်ရင်းသွားပြီးတော့အခုချိန်မျိုးဖြစ်လာတယ်။ဒါကိုကျွန်တော်တို့ကဒါအခုဆိုရင်လည်းမကြခင်မှာ33နှစ်ရှင်လေးလုံးရေတော်ပုံဖြစ်တော့အဲ့တော့ ဒီရာကြီးအားတံမီးတုံးတက်ဖို့အတွက်ကောင်းကောင်းဒုံလောက်တဲ့ကာလတစ်ခုလေးကျွန်တော်တို့မြင်ပါတယ်။နောက်အခုဆိုရင်ဒီလက်နက်ကန်တိုက်ပွဲတွေကတိုင်းပြည်အနှံ့နေရာအနှံ့မှာဖြစ်နေတယ်။အရင်တိုင်းသားလက်နက်ကန်တွေနဲ့လည်းဖြစ်နေတယ်။အခုဆိုရင်နောက်ပိုင်းဒေသခံတွေပေါ့နေရာစုံကဒေသခံတွေနဲ့လည်းတိုက်ပွဲတွေရှိလာနေတယ်။ဒီပေါ်မှာရောအခုအနေနဲ့ဗမာပြောနိုင်မလဲ။ဟိုနိုင်ငံရေးဆိုတာက Lanshin, you know, Sinza Tonga Kama, Kanorubaro, Nangani, Lanjong, the Chima, Yambido, Dibo, and Telayame, D. Milan, the Kishina, Melu, Snoru, and Yogi. Hello, Ulamabi, from the party, so never Mabi, the Leonard and Shamu Tamaima, a Chizu Pakaji in Azube. Hello, the Solos and the Peter, who is in the Peter. အခုကဦးလူအနာသိခံရပြီးတဲ့အခါကျတော့ဒါဟိုပြည့်ချက်ပါတီအနေနဲ့ဒါထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့တကယ်ကိုဟလာဟိုလည်းနဲ့အထောက်ပံ့နေပါ냐ဒီနဲ့ကျွန်တော်ဝူကြီးထောက်ပံ့နေတဲ့အများကြီးသူတို့လုပ်ခဲ့ကြပြီးပြီအခြားတိုင်းလည်းလည်းကိုယ်ကြည့်တယ်ဟလာဆိုင်ရာဆိုင်ရာကုတ္တိကြားနယ်ပယ်တွေဒေသတွေမှာဟလာကျွန်တော်တို့စူးစမ်းခဲ့ကြပြီးပြီအဲ့တော့ကျွန်တော်တို့ကအခုဖက်ချက်တော်လိ ဟိုတွေ့ရဆင်းရဲကြဆုတ်ခွာမှုနဲ့ဟိုဆင်္ဂလာဟိုချစ်ပြီးအစိုးရကာလာဒီလုတ်သွားတာအားလုံးကကမ္ဘာတစ်ကြီးအသိပိုင်းကတော့အခုကျွန်တော်တို့ကနိုင်ငံတကာမှာဒါကုသကျူရှာပြဿနာပြန်ဖြစ်နေတယ်ဒီအလားကျွန်တော်တို့ကအာဖဂန်ပြန်ပြဿနာပါလီဘန်တွေပြန်တက်လာတဲ့ကိစ္စအဆန့်ရှိတဲ့ကျင်နိုင်ငံတကာနိုင်ငံရေးအားလုံးအခြေအနေတွေအားလုံးမှာဆက်တက်ပြီးတော့ကျွန်တော်တို့စဉ်းစားဖို့လိုတယ်လ
ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီစစ်ကောင်စီရဲ့ကာကွယ်ဆေးထိုးစီမံချက်ဘာအခက်အခဲတွေရှိနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်ရဲ့အတူကျွန်မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်ချိုးရွားနေတဲ့မြန်မာနိုင်ငံရဲ့ကိုဗစ်ပြဿနာဖြစ်ရှင်ရေးမှာပြည်သူတွေကိုကာကွယ်ဆေးထိုးပြီ ရော တိုင်းသား လက်နက်ကင် တွေနဲ့ အတိုက်ခံ NUG အစိုးရ အဖွဲ့ ဘက်က ပါ နားလည်နေကြပြီ လို့ ယူဆ နိုင်ပါတယ် လက်ရှိ မြန်မာ နိုင်ငံရဲ့ ကိုဗစ် ကပ်ဘေး ပြဿနာ ကို ဥဆောင် ကင်တွယ်နေတဲ့ ဗိုလ်ချုပ်မှုကြီး မင်းအောင်လှိုင်ရဲ့ မိခွန် တွေမှာ ကာကွယ် ဆေး ဆိုင်ရာ ကိစ္စ ဇက်တိုက် ပြောဆိုနေတာ တွေ့မြင်ကြရသလို NUG အစိုးရ ဘက်က လည်း မြန်မာ နိုင်ငံ တွင် ကာကွယ် ဆေး တွေ ရရှိ ရေး ကိစ္စ ပြည်သူတွေ ထိုးနှံ နိုင် ရေး ကိစ္စ သူတို့စူးစမ်းနေတဲ့ အကြောင်း ပြောဆိုမှု တွေ ကြားကြရပါတယ် တရုတ်နယ်စပ်မှာ အခြေစိုက်ပြီး တရုတ်နိုင်ငံနဲ့ နီးစပ်တဲ့ တိုင်းသား လက်နက်ကိုင် အဖွဲ့ တချို့ သူတို့ နယ်မြေတွေထဲမှာ တရုတ်နိုင်ငံတို့ ကာကွယ်ဆေးတွေ ထိုးနှံပေးနေကြသလို အပြည့်ရဲ့ NCA စာချုပ် လက်မှတ် ထိုးထားတဲ့ လက်နက်ကိုင် တိုင်းသားတွေကလည်း COVID-19 ကာကွယ် ကုသရေးဆိုင်ရာ ဆေးနဲ့ အထောက်အကူ ပစ္စည်းတွေ ကာကွယ်ဆေးတွေ နိုင်ငံတကာကနေ အကူအညီရဖို့ စူးစမ်းသွားမယ် ဆိုပြီး ကြေညာထားကြပါတယ် အခုလို ကာကွယ်ဆေး ထိုးနှံနိုင်ရေး ကိစ္စ အရေးကြီးပုံကို ဘက်အားလုံးက နားလည်ပြီးတိုင်း အခြားပြဿနာတွေလည်းရှိနေပါသေးတယ်
လက်ရှိ စစ်ကောင်စီရဲ့ COVID-19 ကာကွယ်ဆေးထိုးစီမံချက်နဲ့အကောင့်ထည်ဖော်နေမှုဟာ အားရစရာ တိတ်မကောင်းပါဘူး ဗိုလ်ချုပ်မှုကြီး မင်းအောင်လှိုင်ကဒီ 2021 အကုန်မှာ မြန်မာနိုင်ငံလူဦးရေရဲ့ ထွက်လောက် ကာကွယ်ဆေးထိုးပေးမယ် ထိနိုင်ရင် 80 ရာခိုင်နှုန်းလောက်အထိ ထိုးပေးနိုင်ဖို့ ရည်မှန်းတယ်လို့ဆိုပါတယ် ဒေါက်တာ ခင်ခင်ကြီးနဲ့ ကျန်းမာရေး တာဝန်ရှိသူတွေ ဘက်ကတော့ အရွယ်ရောက်သူတွေရဲ့ 50 ရာခိုင်နှုန်းလောက် ထိုးပေးနိုင်ဖို့ စီမံချက် ချထားတယ်လို့ဆိုကြပြန်ပါတယ် ပြီးခဲ့တဲ့ ဩဂုတ်လတရနေ့ ဗိုလ်ချုပ်မှုကြီး မင်းအောင်လှိုင်ရဲ့ တိုင်းပြည်ကိုပြောတဲ့ မေးခွန်းမှာတော့ COVID ကာကွယ်ဆေးထိုးနှံဖို့ ဦးတည်တဲ့ လူဦးရေကို တန်း 30 နဲ့ တွက်ချက်ပြောဆိုတာ တွေ့ကြရပြန်ပါတယ် အတိတ်ဘယ်ကတော့ 2022 ခုနှစ်တွင် ကာကွယ်ဆေးဘလောက်ထိုးမလဲဆိုတဲ့ ရည်မှန်းချက်ကိုတော့ အမျိုးမျိုးအဖုံဖုံပြောဆိုနေကြတာမို့ စစ်ကောင်စီမှတိကျတဲ့စီမံချက် ရှိမှရှိပါရဲ့လားဆိုတာကိုတော့ တန်တရားဖြစ်စရာပါ နောက်တစ်ချက်ကတော့ ကာကွယ်ဆေးရရှိမှုပါ
အရင်ရွေးကောက်ခံအစိုးရလက်ထက်တုန်းကအိန္ဒိယနိုင်ငံကကူညီလှူဒန်းပေးတဲ့ကိုဗစ်ရှီးယားကာကွယ်ဆေးတုံးတန်းခွဲလက်ခံရရှိခဲ့ပူပါတယ်စစ်ကောင်စီလက်ထက်မှာတော့တရုတ်ကလှူဒန်းခဲ့တဲ့ဆီနိုဖမ်ကာကွယ်ဆေး၂တန်းတည်းကတန်းရောက်ပါပြီဇူလိုင်လကုန်အထိဆိုစုစုပေါင်း၈တန်းလောက်ရောက်ပြီးထိုးပြီးထိုးနေစေပါဘုကြောင့်မူကြီးမရောက်နိုင်ပြောတဲ့လူ လူသန်း36ဆတွက်ဆိုကာကွယ်ဆေးသန်း600လောက်လိုမှဖြစ်တာကြောင့်နောက်ထပ်သန်း50ကျော်ဝယ်ရအောင်မဲ့သဘောဖြစ်နေပါတယ်။တရားတာကတော့ဒီနှစ်မကုန်ခင်ကာကွယ်ဆေးအဲလောက်အရေအတွက်ဝယ်ယူရရှိဖို့ဆိုတာမဖြစ်နိုင်သလောက်ပါပဲ။လက်တလောစစ်ကောင်စီဘက်ကကာကွယ်ဆေးထိုးနှံနေမှုတွေမှာလည်းပြဿနာတွေအများကြီးရှိနေပါတယ်။ပထမပြဿနာကအခုဂျူလိုင်လထဲရောက်လာတဲ့ဆီနိုဖမ်2000နဲ့ဆီနိုဗစ်1000စုစုပေါင်း3 ဟာဂျွန်ဆင်အန်ဂျွန်ဆင်ကလွဲရင်ကာကွယ်ဆေးတစ်မျိုးတည်းကိုနှစ်ကြိမ်ထိုးနှံမှုပါလက်ရှိစစ်ကောင်စီကလူသုံးသန်းကိုဆီနိုဖန်နှစ်သန်းနဲ့ဆီနိုဘက်တစ်သန်းစီထိုးပေးထားတဲ့အတွက်အော်ဂိုလာအတွင်းကာကွယ်ဆေးသုံးသန်းအချိန်မီရောက်လာဖို့လိုပြီးအဲ့ဒါကလည်းซีโนฟัน2ฟันเนี่ยซีโนเบต3ฟันสีဖြစ်ဖို့လိုသလိုဒုတိယအချိန်ထိုးတဲ့အခါလူတိုင်းကိုငိုထိုးနှံပေးတဲ့ကာကွယ်ဆေးအမျိုးအစားအတိုင်းထိုးပေးဖို့လိုပါတယ်အဲ့လိုမဖြစ်ခဲ့ရင်တော့ကာကွယ်ဆေးထိုးနှံရမယ့်စီမင်းစည်းကမ်းနဲ့ကန့်ညီတော့မှာမဟုတ်ပါဘူ
းနောက်ပြဿနာတစ်ခုကကာကွယ်ဆေးထိုးရမှာစစ်ကောင်စီကကြီးညာနေတယ်လို့အစီအစဉ်တကျဖြစ်မနေတာပါဖြစ်ရမှာကမြို့နယ်ရက်ွက်အလိုက်အသက်65နှစ်နဲ့အထက်လူဘလောက်ရှိတယ်အဲ့ဒီကြိုတင်ကောက်ယူထားတဲ့စီးရင်ပါအတိုင်းလူတွေကိုဘယ်နှစ်ဘယ်ချိန်ဘယ်နေရာမှာကာကွယ်ဆေးထိုးရမလဲကြိုတင်လက်မှတ်တွေဖြန့်ဝေပြီးတတ်မှတ်နေ့တတ်မှတ်ချိန်ထိုးနှံတင်သူဟုံမဟုတ်ကျမကြီးစစ်ဆေးပြီးထိုးနှံပြီးကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်တွေမှာစနစ်တကျဖြည့်သွင်းပြီးနောက်ထိုးရမယ့်ရက်ချိန်စနစ်တကျတတ်မှတ်ပြီးစသဖြင့်လုပ်ရမှာဖြစ်ပါတယ်ဒါပေမဲ့လက်တွေဖြစ်နေတာကဆေးမထိုးခင်တည်းရဲ့ရက်ွက်ထဲမှာလှည့်ပြီးဘယ်နေ့ဆေးထိုးမယ်အသက်65နှစ်နဲ့အထက်ရှိသူတွေမှတ်ပုံတင်တဲ့အိမ်တော်စုစီးရင်ယူလာခဲ့အိမ်တော်စုစီးရင်မရှိရင်အုပ်ချုပ်ရေးမှူးထောက်ခံစာယူလာပြီးလာထိုးဆိုတာလောက်ကြီးညာပြီးအဆင်ပြေသလိုထိုးပေးနေတာပါဆေးထိုးပြီးကြောင်းလက်မှတ်မှာလည်းနာမည်အသက်ဆေးအမျိုးအစားနဲ့လော့နံပါတ်ဘယ်နှစ်ထိုးပေးတယ်ဆိုတာလောက်ကလွဲရင်ကြံအချက်လက်တွေဘာမှဖြစ်သွင်းမထားတဲ့အနေအထားမျိုးပါပြောရရင်ကာကွယ်ဆေးထိုးတာကိုအဆင်ပြေသလိုလုပ်ကိုင်နေကြသလိုတချို့မြို့နယ်ရက်ွက်တွေမှာကာကွယ်ဆေးလာမထိုးတာမျိုးတချို့ရက်ွက်တွေမှာတော့ကာကွယ်ဆေးမလောက်ငှတာမျိုးတွေလည်းတွေ့ကြရပါတယ်။အခုဆိုရင်မြန်မာတရုတ်ကုန်တယ်ကြီးများအသင်းလိုအဖွဲ့အစည်းတချို့ပုဂ္ဂလိကဆေးရုံတချို့နဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတချို့ကစစ်ကောင်စီခွင့်ပြုချက်ရယူပြီးကာကွယ်ဆေးတင်သွင်းအခကျင်းငွေနဲ့ထိုးနှံမဲ့အစီအစဉ်စတင်နေကြတာမျိုးတော့ရှိနေပါပြီ။ဈေးနှုန်းမျိုးမျိုးဖြစ်နေပြီမဲ့ဒါရီဟာစစ်ကောင်စီရဲ့ကာကွယ်ဆေးထိုးစီမံချက်ကိုအကူအညီတော့ဖြစ်စေပါလိမ့်မယ်
။နောက်ထပ်ရေးကြီးပြဿနာတစ်ခုကကာကွယ်ဆေးဝယ်ယူရရှိနိုင်ဖို့နဲ့ငွေကြေးလိုအပ်ချက်ပါ။ကာကွယ်ဆေးဝယ်ယူရရှိဖို့နိုင်ငံတကာအထောက်ပံ့ရဖို့ဆိုတာကတော့စစ်ကောင်စီရဲ့တန်ရေးတမန်ရေးကြိုးစားနိုင်မှုအပေါ်မူတည်နေမှာဖြစ်ပြီးနိုင်ငံတကာကဝိုင်းပယ်ထားတဲ့အာဏာသိမ်းအဖွဲ့အတွက်သိပ်ပြီးလွယ်ကူမဲ့ပုံတော့မပေါ်ပါဘူး။ငွေကြေးအနေနဲ့ဆိုရင်စစ်ကောင်စီမှာအရင်အစိုးရလက်ထက်အစိုးရမတည်ငွေနဲ့ပြည်သူလူထုငွေဒေါ်လာသန်း200ဝန်းကျင်လောက်ရှိနေပြီးအဲ့ဒီတဲကနေတရုတ်နိုင်ငံကစီနိုဖစ်နဲ့စီနိုဖန်ကာကွယ်ဆေးဝယ်ယူငွေဒေါ်လာ28သန်းသုံးပြီးပါပြီလက်ချက်ငွေနဲ့ဆိုရင်ဗကြုံမူကြီးမင်းအောင်လှိုင်ပြောတဲ့လူသန်း30စာအတွက်နောက်ထပ်ကာကွယ်ဆေးသန်း50ကျော်ထပ်ဝယ်ဖို့လုံလောက်မှာမဟုတ်သလိုနိုင်ငံတကာအကူအညီကြီးကြီးမားမားမရရင်ငွေကြေးလိုအပ်မှုအခက်အခဲနဲ့လည်းကြုံရနိုင်ပါတယ်ဒီချက်ဒီအားလုံးကိုသုံးသပ်ကြည့်လိုက်ရင်မြန်မာနိုင်ငံအနေနဲ့ကိုဗစ်ပြဿနာကိုအဆုံးသတ်မဲ့ကာကွယ်ဆေးထိုးလုပ်ငန်းဟာအောင်မြင်မှုရဖို့သိပ်မလွယ်သေးတဲ့အခြေအနေမျိုးဗကြုံမူကြီးမင်းအောင်လှိုင်နဲ့သူ့ရဲ့စစ်ကောင်စီအာဏာချုပ်ကန်ထားနိုင်သေးသည်၍အရှိတောင်အာရှမှာအခြားနိုင်ငံတွေကိုဗစ်ကင်းစင်သွားတဲ့အချိန်မြန်မာနိုင်ငံထဲမှာကိုဗစ်ပြဿနာဆက်ပြီးရှိနေတာမျိုးကိုမြင်တွေ့ရနိုင်ကြောင်းပါ
ယူအမေရိကန်တံမြန်မာဘာသာအစီအစဉ်ကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျမအေးသနာကျော်ပါ။ ွယ်ပေးရတဲ့ကင်းရှင်ပြမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောအားရှင်များရှင်။ VOE ကိုရေးလာတဲ့သောအားရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောအားရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိချစ်သောအားရှင်တွေကိုမြစ်တာတေးလက်ဆောင်တချင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါတယ်။အခုရင်ဦးဆုံး viewer ကထုတ်လွှင့်ပေးတဲ့ live အစီအစဉ်လေးအောက်မှာတုံ့ပြန်ပြီးရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားချင်ပါသေးတယ်။သူတူတကဆိုတဲ့သောရရှင်က viewer ကကျွန်တော်တို့မျက်စိနဲ့နားတစုံလို့ဆိုပြရသေးတယ်။အထူးကျေးဇူးတင်ပါတယ်ရှင်။ကျော်ဆိုးကတော့တရင်ကိုနေတိုင်းအားပေးနေပါသေးတယ်။ viewer အတန်နှဲ့အကိုအမများကျမ်းမာလို့အသက်ရှိပါစေဆိုပြီးဆုတောင်းပေးလာပါသေးတယ်။ပေးရဆုနဲ့ပြည့်ချင်ပါသေးတယ်။ကိုရဲဆိုတဲ့သောရရှင်ကတော့အမြဲတမ်းအားပေးနေပါတယ်။နိုင်ငံရေးလှိလာတုံ့တက်သူတွေရဲ့အစီအစဉ်အများများထုတ်လွှင့်ပေးစေချင်ပါတယ်။ဟုတ်ကဲ့ပါ။အလင်းတင်တင်လို့ထုတ်လွှင့်ပေးနေပါတယ်နော်။ဖြိုးမင်းကိုကတော့ viewer ကသတင်းမီဒီယာတွေရဲ့မှာပြည်သူနဲ့တသားနဲ့ရှိနေပါတယ်တဲ့။ခင်ယူပါဆိုတဲ့သောရရှင်ကလည်းထိမ့်သိမ်းထားသောခေါင်းဆောင်များနဲ့ကျောင်းသားကျောင်းသူယဟန်ပြည်သူပြည်သားများအမြဲဆုံးပြန်လွှတ်ပေးဖို့ကုလနဲ့ viewer ကသတင်းတင်ပြရတဲ့ထရောက်စွာနဲ့အကူအညီပြုသတင်းမှန်တဲ့နေ့စဉ်တင်ပြပေးပါတဲ့မိမိနိုင်ဆိုတဲ့သောရရှင်ကလည်းမြန်မာပြည်ကိုတနိုင်ငံတကာမှာဝိုင်းဝန်းပြီးအကူအညီပေးပါရင်မြန်မာပြည်သူတယောက်အနေနဲ့အနှုံးညွတ်တောင်းပန်အပ်ပါသည် VOE ကိုလည်းသတင်းမှန်တွေအတွက်အချိန်နဲ့တပြေးညီတည်ခွင့်ရလို့အထူးကျေးဇူးပါလို့ပြောလာပါတယ်ရှင်ဦးဆိုင်ကန်ထွန်းဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE တကမ္ဘာလုံးအတွက်အေဂျင့်တာရတဲ့ညာလေးဖြစ်ပါစေတဲ့မင်္ဂလာရှိတဲ့ဆုတောင်းလေးရေးပို့လာပါတယ်ပါကြီးမျိုးဆိုတဲ့သောရရှင်ကတော့အခုတလောအစီအစဉ်တွေကိုရေဒီယိုကနေနားထောင်ရတာအဆင်မပြေဘူးလို့ပြောလာပါတယ်
။ရေဒီယိုလိုင်းနေနဲ့နားထောင်ရတာအခုတလောတရက်နှစ်ရက်ရှိပါပြီ။နားထောင်ရတာအဆင်မပြေပါဘူး။လိုင်းပြတ်တောင်းနဲ့ဖြစ်နေပါတယ်။စက်မှုအင်ဂျင်နီယာကိုပြောပေးပါခင်ဗျာ
။ဟုတ်ကဲ့ပါပါကြီးမျိုးရေရေဒီယိုလိုင်းပြတ်တောင်းဖြစ်နေတယ်ဆိုတာယာဒီဥရုအဆင်မပြေလို့လားမသိ။ဒီလိုပါကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေက frequency line နဲ့ထုတ်လွှင့်တာဖြစ်ပါတယ်။ကျမတို့ American ပြည်အောင်စုအရှိချမ်း Washington မြို့တော်ကထုတ်လွှင့်လိုက်တဲ့ရေဒီယို line တွေကဂျိုရူးကနေတစင်ကမ္ဘာအရှိချမ်းအရှိတောင်အာရှကိုရောက်ဖို့ဂျာကဂျိုရူးတစ်ခုကနေဖမ်းယူပြီးအဲကနေပြီးတော့ထပ်ဆင့်ထုတ်လွှင့်ပြီးတော့အာရှကိုအရောက်ပို့တာပါ။ဒီမှာပြောချင်တာကထုတ်လွှင့်မှုကတော့ကျမတို့တသမတ်တည်းပြုလုပ်နေကြပုံတိုင်းထုတ်လွှင့်နေကြအတိုင်းဖြစ်ပါတယ်။ဒါပေမဲ့ရေဒီယိုလိုင်းတွေတစ်ခါဖမ်းယူတဲ့အခါမှာရာဒီယိုရုပါဝင်အကြောင်းအမျိုးမျိုးကြောင့်အထင်အငော်ရှိတတ်ပါတယ်။လိုင်းပြောင်းချိန်ကြီးတာမျိုးနဲ့ကြိုးစားကြည့်ပါအောင်နော်။ပြန်ကောင်းသွားမှာပါလို့အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျော်ဝေဖြိုးဆိုတဲ့သောရရှင်ကတော့စိတ်ဝင်စားမယ်ဆိုရင်ကျွန်တော်တို့အင်ဒိုနီးရှားမှာဒုက္ခရောက်နေတဲ့အကြောင်းပြောပြချင်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။သောရရှင်ရဲ့အနေနဲ့ကိုတွင်းကြုံနေရတဲ့အခက်အခဲတွေကိုရင်ဖွင့်စွာရေးချင်ကြရဲဆိုတော့ကျမတို့ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်အတန်နဲ့လည်းပို့လို့ရပါတယ်စာရေးမယ်ဆိုရင်တော့ကျမတို့စီကိုဒီတော့ရှင်ကလည်း Facebook ကနေစာရေးလာတာမလို့အခုရေးတဲ့နေရာ Messenger ကနေပြီးတော့ပဲစာရေးနိုင်ပါရဲ့နော်ဒါမှမဟုတ် email နဲ့ပေးပို့မယ်ဆိုရင်လည်းကျမတို့ VOE မြန်မာဝိုင်း email လိပ်စာ bamis@voenews.com ကို email ရေးပို့နိုင်ပါတယ်အတန်နဲ့အတန်ဖမ်းပြီးတော့ပို့မယ်ဆိုရင်လည်း email လိပ်စာပဲဖြစ်ဖြစ်ကျမတို့ရဲ့ Messenger ကိုပဲဖြစ်ဖြစ်နှမျိုးစလုံးပေးပို့နိုင်ပါတယ်ရှင်ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်ရုတ်ထက်အောင်ဆိုတဲ့သောရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မှာပါဝင်ခြင်းလို့ပါ VOE ရင်ဖွင့်ခြင်းတဲ့အကြောင်းလေးပြောပြရစီ CGM လုတ်တဲ့သူရောအရတားပြည်သူတွေပါစီးပွားရေးရောလူမှုရေးရောအဖက်ဖက်ကအဆင်မပြေကြပါဘူး VOE မြန်မာပြည်ကြီးအမြဲဆုံးငြိမ်းချမ်းနေပါပြီဗျာကျွန်တော်ကတော့ဝက်လက်မြို့နယ်ကပါတဲ့သောရရှင်ရေးပို့လာပါတယ်ရှင်နောက်ထပ်သောရရှင်ညီလေးကလည်းဒီလိုမျိုးမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့မှကြုံရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ပြောလာတာပါကျွန်တော်တို့ပြည်သူတွေအနည်းမရှိတဲ့ကျက်စုပင်ကိုမဖြစ်မနေဆိုင်ရတဲ့ဘဝမျိုးပြန်ပြောင်းမရောက်ချင်ပါဘူးဆန်စပါးပေါ်ရင်ဒိုင်းသွင်းလို့ပိုမဆိုင်ရတဲ့ဘဝမျိုးပြန်ပြောင်းမရောက်ချင်ပါဘူးဗျာပြည်သူတွေစီလုံးညီညွတ်ဖို့အချိန်တန်ပါပြီတဲ့သောရရှင်ညီလေးရေးလာပါတယ်ဒီလိုကိုရေးလာတဲ့သောရရှင်ရဲ့စာရီထဲမှာမြန်မ မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ဘေးပတ်ဝန်းကျင်မှာတွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးပြလာတဲ့စာရီကိုလည်းလက်ခံရရှိပါတယ်။အဲ့ဒီအချိန်ကစာရီကိုလည်းအပတ်စဉ်ဖော်ပြပေးနေပါရဲ့နော်။ဒီဘက်တော့သောရရှင်မင်းသူရေးလာတဲ့စာကိုဖော်ပြပေးစင်ပါတယ်။ကျေးဇူးအထူးတင်ရှိပါတယ်လို့ VOE ကိုပထမဦးစွာပြောကြားပါရစေတဲ့။သောရရှင်မင်းသူရေးလာတာပါ
။ဒီကနေ့ဇွန်လ6ရက်နေ့မနက်ခင်း VOE သတင်းမှာNUG အစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်သုံးနှုန်းနေပြီဖြစ်ကြောင်းထဲသွင်းကြေညာပေးတာကိုကျေးဇူးတင်ကြောင်းပြောချင်တာပါထူးခြားတာတစ်ခုကိုလည်းသတိပြုမိပါသေးတယ်လူတို့မိတ်ဆွေဆိုတဲ့စာသားကို VOA ရဲ့မျက်နှာပြင်မှာထင်းထင်းရှားရှားလှလှပပတွေ့လိုက်ရလို့အထူးပျော်ရွှင်ဝမ်းမြောက်မိပါတယ် VOA ကိုနှစ်သက်ချင်းမနှစ်သက်ချင်းတွေနဲ့အစဉ်တစိုက်နားထောင်ခဲ့တာပါအခုတော့အရန်ကိုချစ်ခင်သွားပါပြီဒါပေမဲ့ VOA ရဲ့သတင်းများမှာရိုဟင်ဂျာဟူသည့်အသုံးအနှုန်းကိုမြန်မာဘက်ကလက်ခံထားခြင်းမရှိပါဟုဒီကနေ့အထိထပ်ကထည့်သွင်းကြေညာနေသည်ကိုဝန်내ဝယ်ရာကြားသိနေရပါတယ်။ဒါနဲ့စကားမဆက်ကျွန်တော်ဟာရိုဟင်ဂျာညီအစ်ကိုတွေအတွက်တောင်းဆိုပေးပေမဲ့အစ္စလမ်ဘာသာဝင်မဟုတ်တဲ့နိုင်ငံသားတယောက်ဖြစ်ပါတယ်။လူကိုလူလိုလေးစားတတ်တဲ့စနစ်တစ်ခုကိုရဖို့အဆုံးသတ်တိုက်ပွဲကိုအောင်မြင်အောင်တိုက်နေပါတယ်။ကျွန်တော်တို့ပြင်ပန်းလာပါပြီ။အသက်ဆွင့်ရကြိုးနှက်ချင်ပါတယ်။ချစ်တော် VOA ကျေးဇူးတင်ပါတယ်ခင်ဗျာ
ဒီတော်ရရှင်ကတော်ရရှင်မင်းသူဖြစ်ပါတယ်ဟုတ်ပါတယ်ကျွန်တော်တို့ VOA American တန်ကနေပြမြန်မာဘာသာအစီအစဉ်တွေကိုလူရုမိတ်ဆွေရုပ်သံလိုင်းကနေထုတ်လွှင့်ပေးနေပါပြီနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့လူထုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရည်ရွယ်ချက်နဲ့ဒီလူထုမိတ်ဆွေရုပ်သံအစီအစဉ်ကို American ကမ္ဘာသတင်းမီဒီယာ USHM ကနေပြီးတော့ဇွန်လ6ရက်နေ့ကစပြီးတော့စတင်ထုတ်လွှင့်ပေးနေတာပါဖမ်းယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းအသေးစိတ်ကိုကျွန်တော်တို့ VOA website စာမျက်နှာပေါ်မှာပေါ်ပြပေးမှာဖြစ်ပါတယ်လူရုမိတ်ဆွေရုပ်သံအတပတ်ခုနှစ်ရက်တနင်္လာနေ့24နာရီထုတ်လွှင့်ပြတာဖြစ်ပြီးတော့ VOE နဲ့ RFE ရုပ်မြင်သံကြားအစီအစဉ်တွေပူရဲထုတ်လွှင့်နေတာဖြစ်ပါတယ်။ဘယ်ချိုရုဆောင်ကနေဖန်ယူလို့ရရှိလဲဆိုရင်မေးခွန်းကိုဖြေရမယ်ဆိုရင်တော့ကျမတို့ UTEL Set 70B ကနေပြီးတော့ Channel 9အဖြစ်ဆိုရင်တော့တရားတက်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ရှင်ဖွင့်လာတဲ့တော်ရရှင်နေထဲမှာဆိုရင်တော့ကိုကျော်မြင့်သူက
VOA ခင်ဗျာငွေဆောင်မျိုးနဲ့အတင်ကြေးရာတွေမှာအသေးစားချင်းငွေများပြန်ပေးဆက်ဖို့အသင်းတောင်းခံနေရပါတယ်။အခြေအနေကဒီနှစ်ရောအရင်နှစ်ကိုဗစ်ကြောင့်ရောပြည်သူတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတာပါ။ဒီလိုအခြေအနေမှာပတ်စံပြန်ဆက်ဖို့ဘလို့မှမဖြစ်နိုင်ပါဘူး
။အခုလိုအခြေအနေမှာပတ်စံဘလို့မှပြန်မဆက်နိုင်ပါဘူးဆိုတော့တော်ရရှင်ရေးလာတာဖြစ်ပါတယ်။ဟုတ်ပါရဲ့အခုလက်ရှိအာဏာသိမ်းယူထားတဲ့စစ်ကောင်စီခန့်အရာရှိတွေပါဝင်လက်ရှိအုပ်ချုပ်နေသူတွေဘက်ကအခုလိုမျိုးငွေပြန်တောင်းနေတဲ့တင်းတွေကြားရပါရဲ့နော်အစိုးရအဖွဲ့အာဏာသိမ်းယူပြီးတော့နိုင်ငံမှာကမကမဖြစ်နေခြင်းမြို့ရွာအသီးသီးမှာဒီလိုအခက်အခဲတွေကြုံတွေ့နေရတာဖြစ်ပါရဲ့ဒါကိုအစိုးရကောင်တည့်ရဲ့ပြည်သားစွာဖြေရှင်းပေးမယ့်အဖွဲ့အစည်းလိုအပ်တာလက်ရှိပြဿနာတွေကိုကြည့်ရင်သိနိုင်ပါရဲ့နော်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရဲ့ရှင်တေးတောင်းလာတဲ့သောရရှင်တွေအတွက်မေတ္တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြော်ပြပေးဦးမှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မေတ္တာတိလက်ဆောင်ကဏ္ဍမှာဒီသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Doris Kennedy ကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော်ရရှိနေကိုမြန်မာ တစ်ဆင့်လေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့တခြင်းလေးကိုတခြင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့ထုတ်လွှင့်ပေးကြပါတယ်။မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့တခြင်းကိုအားလုံးနှစ်ခြိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရှင်းပွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေတိုင်းရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက tamis.voanews.com ဖြစ်ပါတယ်။ပြည်ဦးကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါရှင်။ Show me be me me na shi me chou mai doi nei na shi ba ya e ni jan ဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကသုတာဆိုတဲ့အစီအစဉ်ကိုကျမညီလူလင်ကတင်ဆက်ပေးထားပါတယ်။ကမ္ဘာနိုင်ငံတွေမှာလူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေဖြစ်ပေါ်လာရင် AI လို့အတူကောက်ခေါ်တဲ့ Amnesty International နိုင်ငံတကာလူငြိမ်းချမ်းသာ권အဖွဲ့ဆိုတာကိုသတင်းတွေထဲမှာတွေ့ကြရမှာပါ။ဒီအဖွဲ့အစည်းကဘယ်လိုအဖွဲ့အစည်းမျိုးလဲ၊ဘာတွေလုပ်ဆောင်နေလဲဆိုတဲ့အကြောင်းကိုဒီတစ်ပတ်ပြောပြပေးထားပါတယ်ရှင်။ Action! It's a human right!
of expression
is not crime.
Freedom of expression
is a human right.
AI လို့ခေါ်တဲ့ Amnesty International နိုင်ငံတကာလူ့လိင်ချမ်းသာ권အဖွဲ့ဆိုတာလူ့အခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးအဓိကဦးစားပေးဆောင်ရွက်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။လူသားတိုင်းမှာအခြေခံအခွင့်အရေးတွေမွေးရပါရှိနေပေမဲ့နိုင်စင်နဲ့အမျှဒီအခွင့်အရေးတွေကိုချိုးဖောက်မြင်းပယ်ရာတွေကြုံတွေ့နေကြရတာပါ။ဒါကြောင့်ဒီလိုချိုးဖောက်ခံနေရတဲ့အချက်လက်တွေကိုရှာဖွေဖော်ထုတ်ရင်းအစိုးရတွေနဲ့သက်ဆိုင်သူအလုံးဟာလူသားတွေရဲ့အခွင့်အရေးကိုလေးစားလိုက်နာကြဖို့အထူးဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီဖွဲ့စည်းကြီးစတင်ပေါ်ပေါက်လာခဲ့ရတဲ့သမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့1962ခုနှစ်ကအင်္ဂလိပ်ရှင်နေပီတာဘဲနက်ချန်ဟာပေါ်တူဂီကျောင်းသားနှစ်ဦးဟာသူတို့တောင်းမဲ့ခွင့်တစ်ခုကိုမြှောက်ပြီး freedom လွတ်လပ်မှုလို့ပြောဆိုလိုက်တာကြောင့်ထောင်ချခံလိုက်ရတဲ့သတင်းကိုဖတ်ပြီးမိလျော်ခံနေရတဲ့အချင်းသမားများဆိုတဲ့ခေါင်းစဉ်နဲ့မိမိတို့ရဲ့အခွင့်အရေးကိုအတုံးချမိတဲ့အတွက်အကျဉ်းချနေရတဲ့အချင်းသားတွေကိုစားတစ်ကမ္ဘာလုံးကအယူခံဝင်တဲ့စာတွေရေးသားကြဖို့ပီတာဘန်နဆင်ကသတင်းစာတွေမှာတိုက်တွန်းလိုက်ပါတယ်အဲ့ဒီလှုပ်ရှားမှုကြီးကတကမ္ဘာလုံးအတိုင်းအတာချူရောက်သွားပြီးအဲ့ဒီကနေစပြီး Amnesty International နိုင်ငံတကာလူ့ငြိမ်းချမ်းသာ권အဖွဲ့ကြီးစတင်အခြေပြုပေါ်ပေါက်ခဲ့တာပါဒီအဖွဲ့ကြီးအနေနဲ့ကမ္ဘာနေရာဒေသအနှံမှာဖြစ်ပွားနေတဲ့လူ့အခွင့်အရေးချိုးဖောက်ခံရတဲ့အချက်လက်တွေကိုစုံစမ်းဖော်ထုတ်ကြပါတယ်အဲ့ဒီနောက်မှာတော့သက်ဆိုင်တဲ့အစိုးရတွေ၊အင်အားကြီးအဖွဲ့အစည်းကြီးတွေ၊ကုမ္ပဏီကြီးတွေကိုနိုင်ငံတကာဥပဒေတွေလေးစားလိုက်နာကြဖို့ပြောဆိုစည်းရုံးမှုတွေလုပ်ပါတယ်။ချိုးဖောက်ခံရမှုအခြေအနေတွေကိုတင်ပြပြီးကမ္ဘာအနှံ့ကလူအခွင့်အရေးအားပေးထောက်ခံသူတွေဟာရှေ့တန်းကလှုပ်ရှားဆောင်ရွက်သူတွေနဲ့အတူပူးပေါင်းရပ်တည်ပြီးကမ်ပိန်းတွေကိုလုပ်ကြပါတယ်။ဒါ့အပြင်အခွင့်အရေးနဲ့ပတ်သက်တဲ့ပညာပေးမှုတွေကိုလည်းပံ့ပိုးကူညီကြပါတယ်။တတန်း60နီးပါးရှိလာတဲ့ဒီအဖွဲ့ကြီးရဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်ပထမဆုံးအနေနဲ့1963ခုနှစ်မှာဆာဗီးယားကယူကရိန်းဖုံးတော်ကြီးယိုဆက်စလီပီဟာအချင်းအောင်ကနေလွတ်မြောက်ခဲ့ပါတယ်။အဲဒီနောက် AI ရဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်ကမ္ဘာအနှံ့ကထောင်နဲ့တောင်းနဲ့ချီးနေတဲ့မတရားဖန်ဆီးခံရတဲ့အကျဉ်းသားတွေလွတ်မြောက်ကြရပါတယ်။1980ခုနှစ်ကစပြီးကမ္ဘာပေါ်မှာသေတံပေးတဲ့ဥပဒေကိုဖျက်သိမ်းဖို့လှုပ်ရှားမှုတွေကိုဆောင်ရွက်ကြပါတယ်။အဲ့ဒီအချိန်ကနိုင်ငံ6ခုကပဲသေတံအဖြစ်ပေးတာကိုဖယ်ရှားခဲ့ပြီးခုချိန်မှာတော့နိုင်ငံပေါင်း140မှာသေတံအဖြစ်ပေးတဲ့ဥပဒေကိုဖယ်ရှားလိုက်ကြပြီဖြစ်ပါတယ်။AI အနေနဲ့အတင်းချခံနေရတဲ့အကျဉ်းသားတွေရဲ့အခွင့်အရေးနဲ့လွတ်မြောက်မှုတွေအပြင်ဒုက္ခတွေစခန်းကဒုက္ခတွေရဲ့အရေးတွေ၊လိင်စိတ်ကွဲပြားသူတွေအတွက်ဒဏ်တူညီများမှုတွေ၊လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုတွေ၊သေတံချမှတ်ခံရမှုတွေနဲ့တခြားလူအခွင့်အရေးဆိုင်ရာအကြောင်းအရာတွေကိုတိုးချဲ့ဆောင်ရွက်လာကြပါတယ်AI နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကြီးဟာ1989ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုကြီးကိုလက်ခံရရှိခဲ့ပါတယ်ဒီဖွဲ့ကြီးဟာလူသားတွေရဲ့ဂုဏ်သိက္ခာကိုထိပါဆန့်ကျင်တဲ့ညှဉ်းပန်းနှိပ်စက်မှုတွေအကြမ်းဖက်မှုတွေကိုခုခံကာကွယ်ရင်းကမ္ဘာကြီးကိုငြိမ်းချမ်းစေဖို့တကယ့်ကိုအထောက်ပံ့ပြုတဲ့အဖွဲ့အစည်းကြီးဖြစ်တာကြောင့်ဒီစုကိုပေးအပ်တာလို့ Nobel ငြိမ်းချမ်းရေးကော်မတီကပြောဆိုခဲ့ပါတယ်။ AI ဖွဲ့ကြီးကတော့သူတို့တွေရဲ့ဆောင်ရွက်မှုတွေကြောင့်အချင်းောင်တကားတွေဘလောက်ပိုပြီးပွင့်လာပြီလဲ။ညှဉ်းပန်းနှိပ်စက်ခံရမှုတွေတရားဥပဒေစိုးမိုးမှုအောင်ဘလောက်ရောက်လာပြီလဲ။လူသားတွေလူကုန်သိက္ခာနဲ့နေထိုင်နိုင်ကြဖို့သူတို့ရဲ့အခွင့်အရေးတွေနဲ့ရပိုင်권တွေဘယ်လောက်တည်လာကြပြီလဲဆိုတဲ့အပေါ်မူတည်ပြီးခိုင်ငယ်မြဲမြဲဆက်လက်လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင်
။တနင်္ဂနွေနေ့ညအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။ကစ်တင်မြန်မာနိုင်ငံရဲ့တမိုင်းမှာအကြီးဆုံးပြောင်းလဲမှုဖြစ်စေခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့33နှစ်မြောက်နှစ်ပတ်လည်နေ့အဖြစ်နဲ့မြန်မာနိုင်ငံအတွင်းကမြို့နယ်အတော်များများမှာအာဏာရှင်ဆန့်ကျင်ရေးဆန္ဒဖော်ထုတ်မှုတွေပြုလုပ်ခဲ့ကြပါတယ်စစ်ကောင်စီကလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲမန္တလေးမြို့ကမြတောင်တပိတ်စစ်ကြောင်းဟာရှစ်လေးလုံးနှစ်ပတ်လည်အထိမ်းအမှတ်အဖြစ်နဲ့လက်မှတ်တွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်ရှစ်လေးလုံးရေတော်ပုံကြီးအတွင်းစစ်တပ်ရဲ့အကြမ်းဖက်ပစ်ခတ်တပ်ဖြတ်မှုတွေကြောင့်လူပေါင်းထောင်ချီတေဆုံးခဲ့တယ်လို့ခန့်မှန်းပြောဆိုထားကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ COVID-19 တတိယလမ်းအရှင်ရော့မသွားသေးပဲပြည်내တိုင်းဒေသကြီးအားလုံးမှာကူးစက်မှုတွေဖြစ်ပေါ်နေတဲ့အပြင်ပြည်ပကပြန်လာသူတွေထံမှလည်း COVID ကူးစက်နေတာကိုစမ်းသပ်တွေ့ရှိရကြောင်းကျန်းမာရေးနဲ့အာဃာသဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ် Tining in India, view Mamma is in Nigara de la Babacamia, view is in Nego, Nasin, Tishu, Abigaja, a two-way Jesuit in Shivale, view is Totashi Manegua, Mimanangan Nanganda Alon, Piani, a bank King Win and Yabazi, Luya Panango, a Mianzon Sukun and Yabazi, who suit down Pilak Barakamia, Chinogaro, someone like that. This program